ီဘိုလာဗိုင်းရပ်စ်ရောဂါအတွက်ဆက်သက်ထုတ်လုပ်ထားတဲ့ကာကွယ်ဆေးတွေမျိုးဟာအစွဲတက်တဲ့ထိရောက်မှုလက္ခဏာတွေတွေ့ရတယ်လို့သူတီတီကပြောပါတယ်။ကင်းနီနိုင်ငံမှာကာကွယ်ဆေးတွေကိုဆန်းသက်ရမှာရာနှုန်းပြည့်ထိရောက်တာတွေ့ရတယ်လို့လည်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောပါတယ်။ဆန်းသက်မှုတွေနဲ့ဆန်းစစ်ချက်အကျိုးရလဒ်တွေကိုတော့ဗြိတိန်နိုင်ငံထုတ်လန်းဆက်ဆေးပညာချန်နယ်မှာဖော်ပြထားတာပါ။ဆန်းသက်မှုမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေရဲ့ကတနင်္ဂနွေဖြစ်တဲ့နော်ဝေးနိုင်ငံနိုင်ငံရဲ့ဝန်ကြီးကလည်းဆေးတွေဟာအီဘိုလာကိုတက်ပြစ်နိုင်တဲ့ဆေးကောင်းတစ်လက်ဖြစ်လာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တည်းအနောက်အာဖရိကတိုက်မှာပြန့်နှံ့ခဲ့တဲ့အီဘိုလာဗိုင်းရပ်စ်ပိုးကြောင့်လိုင်ဘေးရီးယား၊ဂီနီနဲ့ဆီယာလီယွန်နိုင်ငံတွေကအများစုပါဝင်လူပေါင်း10,000လောက်သေဆုံးခဲ့တာပါ။ VSV EVOV လို့အမည်ပေးထားတဲ့ကာကွယ်ဆေးအသစ်ကိုတော့ဂီနီနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံရမဲ့အခြေအနေနဲ့ကြုံခဲ့ရသူပေါင်းလူပေါင်း4,000ကျော်ကိုမတ်လထဲမှာစတင်ဆန့်သက်ခဲ့တာဖြစ်ပါတယ်။အစောပိုင်းရက်လက်တွေမှာအားရစရာအခြေအနေတွေကိုတွေ့ခဲ့ရတဲ့အတွက်ရောဂါကူးစက်ခံရမဲ့တန်ရရှိသူအားလုံးကိုကာကွယ်ဆေးပေးနိုင်အောင်ဆန့်သက်မှုတွေဒီသတင်းပတ်ထဲမှာပဲရပ်ဆိုင်ခဲ့တဲ့အကြောင်းလဲ WHO ကပြောဆိုထားပါ။ WHO ရဲ့ညွှန်ကြားရေးမှူးချုပ်မာဂရက်ချန်ကတော့ဆေးစရာထိရောက်မှုရှိရဲဆိုတာသက်သေပြန့်နိုင်ပြီဆိုရင်တော့လက်တလုံးအီဘိုလာရောဂါဖြစ်ပွားနေတာကသာမကနောက်ထပ်ကူးစက်မှုတွေမဖြစ်အောင်လဲဟန်တားနိုင်တော့မှဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။